စစ်သက်ရှင်မျိုးဆက်တောင်းသားတွေကရန်ကုန်မြို့မှာလူလူကြား HIV AIDS ရောဂါနဲ့ပတ်သက်လို့နှူးကြားမှုရှိကြစေဖို့ဆောင်ရွက်ခဲ့တယ်လို့လည်းသိရပါတယ်ဒီအကြောင်းကိုလည်းဒေါ်ရဲမာကပဲဆက်ပြီးတော့တင်ပြပေးပါမယ
်ဆောရရှင်များရှင်ဒီဇင်ဘာလ10ရက်နေ့မှာဆက်ရောက်တဲ့ကမ္ဘာ AIDS နဲ့အထိမ်းအမှတ်ဖြစ်လှုပ်ဆောင်ပွဲတွေကိုရန်ကုန်မြို့ကစစ်သက်ရှင်မျိုးဆက်တောင်းသားတွေကပြုလုပ်ခဲ့ရမှာမြန်မာနိုင်ငံကလူလူတွေဟာစိတ်မစားမှုရှိနေပါတယ်အမျိုးသားရေးတာဝန်တရအနေနဲ့လှုပ်ဆောင်ခဲ့တဲ့ရှိသရှိမျိုးဆက်ចောင်းသားတွေရဲ့လှုပ်ရှားမှုကိုတော့ចောင်းသားကောင်းသာကိုကျင်မီကအခုလိုရှင်းပြပါဗျ။အဲ
ကျွန်တော်တို့စားတွေဝေတယ်လေ။ leaflet တွေ pamphlet တွေဝေတယ်။မျိုးထဲမှာဆိုရင်ဒီတင်ကြီးသေးရဲ့ပန်ဆိုရန်ရဲ့နောက်အဲ freezer မှာကျွန်တော်ဝေတယ်။နောက်ပြီးတော့ရှင်ကျုံမျိုးတွေမှာတော့အကုန်လုံးလို့ကျွန်တော်ဝေတယ်။အလုံးပေါင်းကျွန်တော်တို့ထုတ်ထားတဲ့ flyers ကဒီ4000ကျော်ရှိရတယ်။လက်ချက်ကြောင့်ခု4000လောက်ပဲရှိတယ်။အဲ့ဒါကိုကျွန်တော်ညနေပိုင်းအောင်စက်ပြီးဖြန်းမယ်
။အခုလိုမျိုးចောင်းသားတွေကကျမရေးရလှုပ်တော်မှုတွေလုပ်တယ်ဆိုတော့မြမပီသူလူလူတွေအနေနဲ့ဘလောက်ထိများစိတ်ပဝင်စားမှုရှိပါသလဲအနာပိုင်တွေဘက်ကကောအနောက်ဆက်ပေးမှုတွေရှိပါသလားကိုကျင်မီ
စိတ်ဝင်စားမှုတော့ရှိပါတယ်ကျွန်တော်ဒီ flyers ဝေတဲ့ရင်ကျေးမှုတစ်ခုပေါ့အဲ့ဒါလေးတစ်ခုတော့ကျွန်တော်တို့ထောင်းကောင်းအောင်လုပ်ရတာပေါ့ဗျာဒီ HIV AIDS ဆိုတဲ့ဒါမျိုးသားရေးပြဿနာတစ်ခုအနေနဲ့သူတို့ဒါသိသွားအောင်မျိုးသားရေးဒီလုပ်ငန်းတွေတစ်ခုမှသူတို့ပါဝင်ကျင်လာအောင်လို့ကျွန်တော်တို့ကဒါအစပြုတဲ့သဘောပဲလေဥပမာဖဲချိုးနီနဲ့ပတ်သက်တဲ့ကိစ္စမျိုးလို့ education လုပ်တဲ့နေရာမှာဒီဖဲချိုးနီဆိုတာဟိုတော့မှကျွန်တော်တို့ကျေကျေနဲ့ education မလုပ်နိုင်လည်းရှိတယ်။ဒါကိုကျွန်တော်တို့က education ဝင်လို့တဲ့သဘောပဲ။လူတွေက response ကတော့စိတ်မဆိုးတာပါဘူး။မင်းအင်းစိတ်မှဆိုရင်အင်းစိတ်ဈေးရှိမှဝယ်တယ်ဆိုလို့ရှိရင်လူတို့ကိုယ်တိုင်ကလာတောင်းတာ။အနောက်ချက်ပေးတာတော့မရှိပါဘူး။ဒါပေမဲ့လို့အနီးကပ်ဆောင်ကြည့်မှုတွေတော့ရှိတာပေါ့။တပ်ပုံရိုက်တာတွေပါတော့ရှိတယ်
။ကျောင်းသားတွေကရန်ကုန်မြို့နဲ့လှုပ်ဆော်ပွဲတွေလုပ်ပြီးမှတော့ HIV ဝေဒနာရှင်တွေရှိတဲ့မြောက်ကလာပတ်ကဝေဘာကီစေယုံကိုလည်းသွားကြပါတယ်။ဒီစေယုံကိုသွားတဲ့အခါမှာကြုံတွေ့ရတဲ့အခြေအနေလေးတွေကိုတော့ကျောင်းသားနှစ်ဦးဖြစ်တဲ့ကိုကျင်မီနဲ့ကိုအံ့ဘွယ်ကျော်ကအခုလိုပြောပြပါဗျ
။ဒါကျွန်တော်တို့ဒီနေ့မှာ HIV ယောဂတွေရှိတဲ့ဒီဝေဘာကြီးဆေးရုံသွားပြီးလူနာပြုတယ်။လူနာတွေကိုပြုတ်ဝင်မရဘူး။နောက်ကျွန်တော်တို့ကိုယ်တိုင်ဝင်ခွင့်မရခဲ့ဘူး။ကျွန်တော်စားရတောက်ချရတောက်ပူတာလေ။ဘစ်ကစ်ပါဝင်ရလို့မုံမျိုးစုံကျွန်တော်ပေါဝေးတာ။ဒါပေမဲ့တက်ဆိုင်ရတောင်းဝင်ရှိတဲ့ဆရာဝန်ကြီးကတော့သူလည်းပြည်ပြည်ပါပဲ။သူကတော့ဝန်ထမ်းဖြစ်တဲ့အတွက်သူတက်နိုင်တာအပိုင်ကတော့ထားခဲ့ပါကျွန်တော်တို့ဝေပြပါမယ်ဆိုပြီးတော့နောက်တော့လည်းသူလက်ခံပါတယ်ပေါ့။အားလုံးကလူနာ88ယောက်ပစ္စည်းကတော့လူနာ100လောက်ကျွန်တော်တို့လုပ်ထားတာလေ။
ဆေးရုံရောက်တဲ့အခါမှာဆေးရုံအုပ်ကြီးနဲ့တော့ကျွန်တော်တို့မတွေ့ခဲ့ပါဘူး။ဒါပေမဲ့အဲဒါဝန်ခံဆရာဝန်ဒေါက်တာထင်းအောင်စောနဲ့ကျွန်တော်တို့တွေ့ခဲ့ပါတယ်။ဟုတ
်ကဲ
့။သူကကျွန်တော်တို့ရဲ့ပစ္စည်းတွေကိုရယူလက်ခံပါတယ်။ဒါပြန်ပြီးတော့ကျွန်တော်တို့ကိုယ်တိုင်ဝေဖို့တော့ခက်ခဲရှိပါတယ်တဲ့။သူကဒါပေမဲ့သူ့ရဲ့ဝန်ထမ်းဘဝကိုလည်းနားလည်ပေးပါတဲ့။ဆိုတဲ့အတွက်ကျွန်တော်တို့လည်းဝေဒနာရှင်လေးရှိဦး။ရောက်ရှိရင်ကျွန်တော်တို့လည်းဝင်သာပါပြီလို့ကျွန်တော်တို့လည်းစေတနာတန်တန်နဲ့ကျူတန်းတဲ့ပစ္စည်းဖြစ်တဲ့တခြားကိုယ်တိုင်ကိုကြမပေးရလဲကျွန်တော်တို့ဆရာဝန်ကြီးစီကတစ်ဆင့်ပေးရရင်ကျေနပ်ပါတယ်သူကြီးဆရာဝန်ကြီးစီကတစ်ဆင့်ကျွန်တော်တို့ရဲ့ဒီမုံပဲစီစာပစ္စည်းတွေဝေဒနာရှင်တွေကိုအပုတ်ပေးခဲ့ပါတယ်
။ကျောင်းသားတွေရဲ့လူလူကြားမှာ HIV AIDS ကာကွယ်တားဆီးနဲ့ပတ်သက်တဲ့နှုတ်ဆော်မှုကိုပြည်သူတွေအနေနဲ့အထူးဆန်းများဖြစ်နေပါသလားလို့မေးတဲ့အခါမှာတော့
လူတို့အနေနဲ့တော့အထူးဆန်းဖြစ်နိုင်မယ်လို့တော့မထင်ပါဘူး။ဒါပေမဲ့တော့ဒီဇင်ဘာလ10ရက်နေ့ဟာဘဝကုလသမဂ္ဂကနေပြီးတော့HIV AIDS နေ့အဖြစ်သတ်မှတ်ထားတယ်ဆိုတာကိုတော့ပိုပြီးကျွန်းကျွန်းကျယ်သိသွားနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ် HIV AIDS ကြေတနာမြန်မာနိုင်ငံအနေနဲ့ဆိုရင်အမျိုးသားရေးကြေတနာတစ်ခုအခြေအနေကိုဆက်ရောက်နေတယ်အဲ့ဒါကြောင့်မို့လို့အထူးအလေးပေးပြီးတော့ဒီကိစ္စကိုအာရုံစိုက်လာကြအောင်အဓိကထားအဲ့ဒီကိစ္စကိုပဲပြောချင်ပါတယ်ဖြစ်နေတဲ့ကြေတနာဟာအမျိုးသားရေးကြေတနာဖြစ်နေပြီအဲ့ဒီတော့ဒီကိစ္စကိုကျွန်တော်တို့ဘယ်လိုနည်းနဲ့ဟန်တားနိုင်အောင်စူးစမ်းကြမလဲအားလုံးဘယ်လိုပူးပေါင်းပြီးတော့ကျွတ်ရဆောင်ရကြမလဲကမ္ဘာကုလသမဂ္ဂဆီရလဲဘလို့အကူအညီတွေတောင်းခံရယူကြမလဲဆိုတာကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ဖြေရှားကူညီကြမှာဖြစ်ပါတယ
်ဖြစ်သက်ရှင်မျိုးဆက်ចောင်းသားတွေလုပ်တဲ့ HIV AIDS ကာကွယ်တားဆီးရေးနဲ့ပတ်သက်တဲ့လှုပ်ဆောင်မှုအကြောင်းတင်ပြခဲ့ခြင်းဖြစ်ပါတယ်ရှင်